တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေမှာသဘောတူညီချက်တွေရလိုက်ပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကအမေရိကန်ထုတ်လဲရာထွက်ကုန်ပစ္စည်းအများအပြားကိုထပ်မံဝယ်ယူဖို့သဘောတူလိုက်တာဟာနှစ်ပေါင်းများစွာအတွင်းအမေရိကန်လက်သမားတွေအတွက်အကောင်းဆုံးဖြစ်ပေါ်မှုတစ်ခုဖြစ်တယ်လို့တင်းနယ်လာနေမနေ့အစောပိုင်းမှာသမ္မတထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတစ်ဖက်ကအခောက်အခွန်တွေတိုးမြင့်ကောက်ခံမယ်ဆိုတဲ့ပြင်းထန်တဲ့လှုပ်ဆောင်ချက်တွေမပြုတ်လို့ဖို့တရုတ်နဲ့အမေရိကန်အကြားသဘောတူညီချက်ရလိုက်ပြီဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကပြောဆိုအပြီးတရုတ်အကြားမှာသမ္မတထရမ့်ကအဲဒီလိုပြောလိုက်တာပါအမေရိကန်နဲ့ကြီးမားတဲ့ကုန်သွယ်ရေးမညီမျှမှုဖြစ်နေတာကိုချိန်ခွင်ရှာညှိတဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ထုတ်ကုန်ပစ္စည်းတွေအများအပြားဝယ်ယူမဲ့သဘောတူညီမှုကိုစနေနေ့ကရရှိလိုက်တာဖြစ်ပါတယ်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာအတိတ်ပဲပြည့်ဝတဲ့တိုးတက်မှုတွေရခဲ့ကြောင်းနဲ့ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေကိုဖြည့်ရှင်းနိုင်မယ့်အခြေခံမူပေါင်းတွေချမှတ်နိုင်ခဲ့ကြောင်းဝန်ကြီးမနူချင်းက Fox သတင်းဌာနကိုပြောပါတယ်။အဲ့ဒီအခြေခံမူပေါင်းကိုဆွေးနွေးညှိနှိုင်းနေကြစေကာလမှာတော့အခွန်ကောက်ယူမဲ့အစီအစဉ်တွေကိုဆိုင်းငံ့ထားကြဖို့သဘောတူထားကြောင်းလည်းဝန်ကြီးမနူချင်းကပြောပါတယ်။အစိုးရဘက်တိခါမှာခင်ဗျာတရုတ်အစိုးရဘက်ဆင်ဟွာသတင်းထဲမှာလည်းနှစ်ဖက်သဘောတူညီမှုရရှိခဲ့ပြီးဖြစ်ကြောင်းကုန်သွယ်ရေးစစ်ပွဲဖြစ်မှာမဟုတ်တဲ့အကြောင်းနဲ့တဦးနဲ့တဦးအခွန်တိုးကောက်တာမျိုးလဲလုပ်တော့မှာမဟုတ်ကြောင်းတရုတ်စစ်စာညီနိုင်ရမှုလဲဖြစ်ဒုတိယဝန်ကြီးချုပ်လဲဖြစ်တဲ့လူဟေးရဲ့ပြောကြားချက်ကိုကိုကာပီဖော်ပြထားပါတယ်